ရခိုင်ပြည်နယ်ဒုချရန်ရွာမှာအကြမ်းဖက်မှုတွေအပေါ်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့စုံစမ်းမှုကိုအရင်ဆုံးပြောပြပေးပါပါ။မြန်မာနိုင်ငံအနောက်ချမ်းမောင်တော်မြို့နယ်ဒုချရန်ကျေးရွာမှာပြီးခဲ့တဲ့လအတွင်းအကြမ်းဖက်မှုတွေရှိခဲ့တဲ့ဆိုတဲ့စွပ်စွဲချက်နဲ့ပတ်သက်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတာမှစွပ်စွဲချက်တွေအပေါ်ခိုင်မာတိကျတဲ့အထောက်အထားမရရှိခဲ့ဘူးလို့ဆိုပါတယ်ဒါပေမဲ့ရဲတက်ချက်ကြီးတည်ဆုံးလို့အခင်းဖြစ်ပွားခဲ့တဲ့ကြေးရွာမှာရှိတဲ့ကြေးရွာသားအတော်များများကတော့ရှောင်တိတ်နေကြဒုံးမယ်လို့လည်းသိရပါဗျ။လူ့အခွင့်အရေးကော်မရှင်ရဲ့စုံစမ်းမှုတွေနဲ့ပတ်သက်လို့ရန်ကုန်ရုံးခွဲကကိုသားညွန့်ဦးကဆက်သွယ်မေးမြန်းထားပါရဲ့ရှင်
။ဒုချီယာတန်ကြေးရွာပါဝင်တင်းမာမှုရှိတဲ့ဒေသတွင်းကကြေးရွာတွေကိုမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်အနေနဲ့ဇန်နဝါရီလ31ရက်နေ့ကလေးကရောက်ရှိပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတာပါ။ကော်မရှင်တွေ့ရမှုဦးစစ်မြိုင်ပါဝင်ကော်မရှင်လူကြီး၄ဦးဟာသူတို့အနေနဲ့အဲ့ဒီဒေသအတွင်းလွတ်လွတ်လပ်လပ်နဲ့စုံစမ်းစစ်ဆေးခွင့်တွေရခဲ့တယ်လို့ကော်မရှင်တွေးမှုဦးစစ်မြန်က VOA ကိုပြောပါတယ
်။ကြီးရွာတွေအားလုံးရောက်ပါတယ်။နောက်ကျွန်တော်တို့မီးလောင်နဲ့အနောက်ရွာတွေစစ်ဆေးခဲ့ပါတယ်။ကြီးရွာတဉိုင်းကုန်းလည်းမြုပ်တဲ့နန်းနဲ့ဆိုတာလည်းကျွန်တော်တို့သွားကြည့်ခဲ့ပါတယ်။အခုချိန်ထိအောင်တော့ကျွန်တော်တို့ဒီပြုစုံစမ်းရရှိတာတော့မရှိသေးဘူး
။ဇန်နဝါရီလ23ရက်နေ့ကဒီကင်းလှည့်လာတဲ့ရဲတပ်ဖွဲ့နဲ့ဒေသခံကြီးရွာသားအချို့ပြဿနာဖြစ်ပြီးတော့ရဲတပ်ချက်ကြီးတူပျောက်ဆုံးခဲ့တဲ့နောက်ရဲလုံညိုရင်းနဲ့ကြီးရွာကိုညာဘက်ဝင်ရောက်ရှာဖွေတဲ့နေရာမှာအနီနာကြေးရွာသားတချို့ကကြေးရွာတွင်ကိုဝင်ရောက်ပြီးတော့လူရဲမှုတွေလုပ်ကြတယ်။အဲဒီမှာပြဿနာတွေထပ်ဖြစ်ပြီးတော့အသေးပြောက်တွေရှိတယ်ဆိုပြီးတော့သတင်းတွေဖြစ်ခဲ့တာပါ။ဒီအခြေအနေတွေအပေါ်မှာတော့တိကျခိုင်လုံတဲ့အထောက်အထားမျိုးတွေမရခဲ့ဘူးလို့ဦးစစ်မြန်ကဖြေကြားပါတယ
်။အဲပစ္စည်းတွေလူလာတော့ကျွန်တော်တို့အနေနဲ့ဟိုမပြောနိုင်ဘူးလို့ဆိုရက်ကခွာပါပြီဆိုတော့လေ
။ဟုတ်ကဲ
့။ဒါမှလို့သူတို့အိမ်ကဆန်စပါးတွေအချို့ကြောက်ဆုံးနေဆိုတာမျိုးတော့အဲကျွန်တော်တို့ဝင်ကြည့်ခဲ့တဲ့အိမ်တိုင်းရဲ့အနေထားရတော့အဲဆန်စပါးပျောက်ဆုံးတာတော့ကျွန်တော်တို့တွေ့ရတယ်။ဒါကြိုင်လာကိုရဲ့နေမှာလူရှိအောင်တတ်ခါရဲဆိုတော့တကယ်ဒါလည်းမြေပြင်မှာသတင်းမရှိဘူးအင်တာနက်ကရလို့ပဲသူတို့ကြားတယ်ဆိုတာပဲကြေးရလူတို့ကသိတယ်။နောက်ကျွန်တော်တို့ဒီဒုချီအတန်းရွာမှာတော့ထင်းကုတ်သမားတဦးကပြောတယ်ဆိုတော့သတင်းထွက်တယ်။ဒါပေမဲ့အဲ့ထင်းကုတ်သမားကဘာလုပ်လဲဆိုတဲ့အခါကျတော့ကျွန်တော်တို့စုံစမ်းလို့မရဘူး။နောက်လူ40သတင်းကတော့လုံးဝမရဘူး။မြေပြင်သတင်းလုံးဝမရဘူး။
အဲ့ဒီကြေးရော်လေးမှာအမျိုးသမီးတွေနဲ့ကလေးငယ်ကအများစုဖြစ်ပြီးတော့ယောက်ျားတွေမရှိသလောက်နေပါနေရဆိုရဲဆွဆွဲချက်တွေလည်းရှိပါတယ်ဟုတ်ပါသလား
အဲ့အရာတွေကတော့ဟိုအမျိုးသားတွေကရှောင်းတိန်နေလို့ပါဟိုကြေးရော်ရဲ့လူကြီးရေတွက်ရနေတာမျိုးမဟုတ်ပါဘူးအမျိုးသားတွေကရှောင်းတိန်တော့အလေရော်မှာကတော့သူကအမျိုးသမီးတွေပဲတချို့တော့ပြန်လာတဲ့ခါမှာအမျိုးသမီးတွေပဲရှိတာဒီသဘောပါ
ဟုတ်ကဲ့ရှောင်းတင်းနေတဲ့လူကခမန်းချေပေါ့ဘလောက်လောက်ရှိလဲခင်ဗျာ
လူကြီးကလေရော်ကတော့ကျွန်တော်တို့တရားလုံးပဲ
အလေရွာတရွာလုံးမဲ့ရှောင်းတင်းနေကြဆိုတော့အလေရွာမှာရှိတဲ့လူတွေလုံးလုံးမရှိတော့တဲ့သဘောပေါ့
ဟုတ်ဘူးအမျိုးသမီးတွေကပြန်လာပြီသူတို့ဟိုလွတ်တော်အမတ်တွေနဲ့နေမီစီယုံလို့ရတဲ့လူတွေနဲ့ပြန်စီယုံတော့အမျိုးသမီးတွေတော့ရင်တဝက်လောက်ပြန်လာပြီ
ဒေသတွင်းမှာတော့ဒီအချိန်ဒီအပေါ်မှာဒေသခံတွေအကြားစိုးရိမ်မှုတွေရှိပြီးတော့တင်းမာမှုတွေကလည်းရှိနေဆဲဖြစ်တယ်လို့ဦးစစ်မြန်ကပြောပါတယ်အဲ
စိုးရိမ်ထိတ်လန့်မှုဆိုတာတော့ဟိုရှောင်းတင်းနေတဲ့ရွာကအမျိုးသမီးတွေမှာတော့ဒီစိုးရိမ်ကြောက်ရွံ့မှုတွေတွေ့တာတွေ့ရပါတယ်ကျန်တဲ့ရွာတွေကတော့ပုံမှန်ပါပဲ
ဟုတ်ကဲ့တင်းမာမှုအခြေအနေရောဘယ်လိုရှိပါလဲခင်ဗျာနှစ်ဖက်လူမှုတိုင်းဝန်
တင်းမာမှုကတော့ဗျာကျွန်တော်ရဲတပ်ကြကြီးတယောက်တတ်လိုက်ပါတော့နှစ်ဖက်တော့တင်းမာမှုရှိတာပေါ့ဗျာစိုးရိမ်မှုတင်းမာမှုရှိတာပေါ့
ဟုတ်ကဲ့လုံခြုံရေးအခြေအနေရောဘယ်လိုရှိပါလဲလုံခြုံရေးချထားတော့မယ်လ
ားလုံခြုံရေးကတော့ကောင်းပါတယ်ဟိုရဲလုံခြုံရေးတရရင်ကတော်တော်လေးဖြည်းဖြည်းစီစီလုပ်ပေးနေပါတယ်ကျွန်တော်တို့အဲ့ဒီရဲမှုချုပ်နယ်လည်းတွေ့ပြီးတော့ပြေချမေးခဲ့ပါတယ
်မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်အနေနဲ့ကတော့ဒီနေ့စစ်တွေကိုပြောင်းနေပြီဖြစ်ပါတယ်အရိကနေပြီးတော့ရန်ကုန်ပြန်ရောက်လို့ရှိရင်ကော်မရှင်စည်းဝေးလုပ်ပြီးတော့အသေးစိတ်သုံးသပ်ချက်ကိုအများပြည်သူကိုထုတ်ပြန်သွားဖို့ရှိပါတယ်မွန်ဒိုမြို့နယ်အတွင်းပြီးခဲ့တဲ့လတုန်းကအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ဆိုတဲ့သတင်းကြောင့်အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်ပါဝင်နိုင်ငံတကာအဖွဲ့အစည်းတချို့ဒီစိုးရိမ်မကင်းဖြစ်ကြောင်းနဲ့ဒီပေါ်မှာစုံစမ်းမှုတွေလုပ်ဖို့ဆိုပြီးတော့တောင်းဆိုထားကြတာပါပြီးခဲ့တဲ့ရက်ပိုင်းကတော့ရခိုင်ပြည်ပခစုံစမ်းရေးကော်မရှင်ကလည်းအဲ့ဒီဒေသကိုတွားရောက်လေ့လာပြီးတော့ဆွဆွဲချက်တွေပေါ်မှာတိကျတဲ့အထောက်အထားတွေမရခဲ့ဘူးဆိုပြီးတော့ဖြေရှင်းခဲ့ပါတယ်ခင်ဗျာ